စစ်ကောင်စီနဲ့ KIA အကြားမူးမောက်မှုအနီးတလကြာကြာစီးတင်းမာနေခဲ့တဲ့နောက်ဒီကနေ့မနက်9နာရီလောက်မှာတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တာပါမူးမောက်မှုတွင်ဒီမနက်တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုမြို့ကန်တူက VOA ကိုအခုလိုပြောပြပါဗျာ။ဘောက
ဘောကမနက်ကလည်းစတင်နေတာဟုတ်တယ်ဗျာ။စစ်ကောင်ကခန္ဓာဘက်မှာဖြစ်တာပဲဗျာ။သူတို့ကဒီဈေးပန်းနဲ့တောက်ဆောက်တက်လာပြီးမှအလင်းကောင်ရောက်ခွင့်အရင်ရောက်ပြီးခန္ဓာအဆက်အပြေတို့ဆက်ရခန္ဓာအဆက်အပြေသွားပြီးမှအဲ့မှာအမအစနာမစာတင်ကြောင်းနဲ့ဆေးရုံဆေးရုံရောက်တော့ဆေးရုံပြီးစာတင်ကြောင်းခင်ဗျာလည်းနေပြီးမှဟိုကဘယ်လိုလဲကြည့်ရမယ်ပြေဆေးရုံနဲ့တုံးခေါက်လောက်ပြတော့
အရက်သားအစ်ဆုံးတဲ့တရင်ကိုတော့တီးကြအတီမပြုတ်နိုင်သေးပါဘူးတိုက်ပွဲကြောင့်ဒေသခံတို့ဟာနေရက်ဆွန့်ခွာတင်းရှောင်နေရတယ်လို့အချို့ကတော့ဘုံကိုကျင်းနေတယ်မှာပဲခိုးအောင်နေရကြောင်းနဲ့နေကင်း၁၇နှစ်ကျော်မှာတော့ပြစ်ခတ်တံတွေငြိမ်သက်ခဲ့ကြောင်းပြောပါတယ်မိုးမောင်းတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့ KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကလည်းအခုလိုပြောပါတယ
်။ဒီမနေ့မနေ့ပိုင်းရနယ်စပင်းမှာဟိုဘမော်ဘက်ကနဲ့တက်လာတဲ့ဆစ်ချောင်းတွေနဲ့ကျွန်တော်တို့မိုးမောင်းသားပါတိုက်ပွဲနေပြင်းထန်တယ်ဆိုတဲ့တရင်ရပါတယ်။ဟိုနားလိုက်ခိုးလီဘက်ကနဲ့လည်းကြောင်တက်တယ်လို့ကြားရပါတယ်။ဒီလမ်းမကြီးပေါ်ဘက်ကနဲ့လည်းတက်လာတာထင်တယ်သူအဲ့ဘက်မှာလည်းတိုက်ပွဲဖြစ်တယ်လို့ကြားပါတယ်ဟုတ်ကဲ့တိုက်ပွဲဖြစ်တဲ့နေရာမှာဘုံမောဘက်ကလည်းလည်းနဲ့ချင်းနဲ့အဆင်မပြတ်ဆိုလို့အဲဒီပြစ်ကူတယ်ဆိုတဲ့တင်လည်းရပါတယ်ဒါပေမဲ့အဲဟိုမေးပင်တရင်ပြီးပြီဆုံးဆုံးတော့ခုတတိကတော့မရသေးဘူးခင်ဗ
ျပြီးခဲ့တဲ့မတ်လအတွင်းမှာ KIA နဲ့ပူးပေါင်းတပ်တွေကမိုးမောက်မြို့မြောက်ဖက်ဒါဆိုင်နဲ့အရှိတ်ဘက်ကစိန်လုံးကြောက်စခန်းနဲ့မတာပွန်ကစစ်ကောင်စီတပ်စခန်းတွေကိုတင်းယူခဲ့ပြီးစီရေးအရမိုးမောက်မြို့ကိုဝိုင်းပတ်ထားခဲ့တာဖြစ်ပါတယ်လက်ရှိတိုက်ပွဲဖြစ်ပွားတာဟာဗမော်မြို့လုံခြုံရေးအတွက်စစ်ကောင်စီဘက်ကထိုးစစ်ဆင်လာတာဖြစ်နိုင်ကြောင်းလဲဘူမကြီးနော်ဘူးကပြောပါတယ
်အဲ့ဒီနားလိုက်ခိုးလီဘက်ကဒါဆိုင်တပ်စခန်းကိုတင်းတဲ့အချိန်ကလည်းစပြီးမှခုတတိကျွန်တော်တို့အဲ့ဘက်မှာအဲဒီနေရာယူထားတာဖြစ်ပါလေဟုတ်ကဲ့အာဗမော်နဲ့တော်တော်နီးတဲ့နေရာမှာဒီကျွန်တော်တို့တပ်ပေါင်းစုတွေပေါ့နော်တလန်ကြီးအဖွဲ့တွေချင်းကလာလို့လည်းသူတို့လုံချုံရရအခုလိုမျိုးတွေစစ်စီရတဲ့လောက်တာလည်းဖြစ်နေတာပေါ့ဟုတ်ကဲ့
မိုးမောက်မြို့ဟာဗမော်မြို့နဲ့ကိုးမိုင်အကွာခန့်မှာရှိတာလည်းဖြစ်ပါတယ်ဒီကနေ့မှာတော့ဖားကန့်မြို့တမ33ဘတ်မှာစစ်ကောင်စီကရဟန်းရင်နှစင်းနဲ့အင်အားဖြည့်တင်းတာရှိတယ်လို့ဆယ်စင်းဘတ်မှာလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြောင်းဘူမကြီးနော်ဘူးကပြောပါတယ်KIA နဲ့ပူးပေါင်းတပ်တွေဟာဒီလ17ရက်နေ့ကမြစ်ကြီးနားမိုးကောင်ဖားကန့်လမ်းပေါ်ကအရေးပါတဲ့စစ်ကောင်စီရဲ့နန်ယာတပ်စခန်းကိုတင်းယူခဲ့တယ်လို့အင်းတော်ကြီးဘက်ကအဝင်လမ်းဖြစ်တဲ့ဆယ်စင်းကိုလည်းတပတ်ကျော်ကြာထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်။ကချင်ပြည်နယ်တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကအခုချိန်ထိသတင်းထုတ်ပြန်ခြင်းမရှိသေးပါဘူးခင်ဗျ။